Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေနေ့မနက်ခင်းဗီဒီယိုအစီအစဉ်တွေကိုမင်းကင်ပြားစုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်မနက်6:00နာရီခန့်အထိဖိုင်းဒိုမီတာ3240/48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စမဒီမနက်အတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်ကြောင်လွင်မှာမတ်စုရင်ထွေးတဲ့ဒုနိုင်ငံကထထတဲ့အောင်သတင်းတွေကိုကြီးညာတော်ဝရှိပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောတူထားတဲ့နျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်လိုက်တဲ့အကြောင်းကြီးညာလိုက်လို့လက်နက်ပြိုင်ဆိုင်မှုတွေထပ်ပေါ်လာမှာကိုစိုးရိမ်နေကြရတဲ့ဆိုတဲ့အကြောင်း။နောက်ဖန်စီကန်ရိုက်တာသတင်းတောင်တူကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်ရေးအယူခံလွှတ်တင်သမှုမနေ့တုန်းကပြုလုပ်ခဲ့တဲ့ဆိုတဲ့အကြောင်း။ဗင်နီဇွဲလားကတိုက်ခန့်ခေါင်းဆောင်ကိုကပတ်ခေါင်းဆောင်တွေဝိုင်းပြီးတော့ထောက်ခံကြဖို့အမေရိကန်ဘက်ကတိုက်တွန်းလိုက်တဲ့ကြောင်းဆက်တဲ့သတင်းတွေကိုကြားရမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးရော
မြန်မာနိုင်ငံမှာဒီလူလက်ဆော်ပြောဆိုလို့အဖန်စီထိန်းသိမ်းခံရတာရှိတယ်။အဲ့လိုပဲငင်းငင်းသာစုဝေးတဲ့အတွက်လည်းဖန်စီထိန်းသိမ်းခံရတဲ့ကိစ္စတွေကရှိပါတယ်။ဒီကိစ္စတွေကတော့ဒီလွတ်တော်အနေနဲ့ဥပဒေ
နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်အတင်းတွဲဖက်တွေမှုကိုပိုကြီးကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကဒုက္ခသည်စခန်းမှာအကြီးဆုံးလူအညစ်အကြေးစွန့်မိန်းကဆက်ယုံတိစောက်ထားတဲ့တဲ့င်းမြန်မာနိုင်ငံသားတရားကျော်ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့တဲ့င်းအပြင်အမေရိကန်စစ်ဌာနချုပ်ပန်တဂွန်မှာဒီလအတွင်းအသိခံရလိုက်တဲ့ယာယီကာကွယ်ဝင်ကြီးပက်ထရစ်ရှန်နဟန်အကြောင်းစာတွေကိုလည်းဒီမနက်ပိုင်းမှာနာဆင်ကြားဖို့ရှိပါတယ်။ကိုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လည်းနဲ့မက်ဆွေရင်ထွေတို့ကကြေညာပေးပါလိမ့်မယ်ရှင
်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့ကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအလုံးကတိမတ်ပြုဖို့နဲ့လွတ်မြောက်ရေးဘက်မှရည်တည်ကြဖို့အမေရိကန်ပြည်တော်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုနဲ့သူကိုယ်သူကြားပြသမ္မတဖြစ်ကြညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့တို့အကြားအာနာအပြည့်မှုတွေကြီးမားနေပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားပြည်သူတွေဘက်ကရည်တည်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကမနေ့ကပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာရှိနေကြတဲ့ပြည်ပရောက်ဗင်နီဇွဲလားလှုပ်ရှားသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ဒုသမ္မတမိုက်ပန့်စ်မနေ့တုန်းကတောက်ကြံနေမှာတွေ့ဆုံခဲ့ကြတော့အမေရိကန်ရဲ့ရည်တည်ချက်ကိုအခုလိုမျိုးသူပြောခဲ့တာပါဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မှုပြန်ရှိလာတဲ့အထိအမေရိကန်အစိုးရအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့တူရပ်တည်သွားမှာဖြစ်ကြောင်းလဲဒုသမ္မတဖန့်စ်ကဆိုပါတယ်ဗင်နီဇွဲလားနိုင်ငံလွတ်မြောက်ရေးရုန်းကန်မှုမှာဘယ်နှစ်ဘက်ကိုရပ်တည်မဲ့သူတွေမလိုဘူးလို့ကမ္ဘာကောင်းဆောင်တွေကိုအသိပေးလိုကြောင်းလဲဒုသမ္မတမိုက်ပန့်စ်ကပြောပါတယ်အမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်ကတော့ဗင်နီဇွဲလားနိုင်ငံကအာဏာလွှဲပြောင်းမှုဟာငြင်းချမ်းတဲ့အသွင်ကူးပြောင်းမှုဖြစ်အမေရိကန်ဘက်ကယူရကြောင်းနဲ့အမေရိကန်ရဲ့စစ်ရေးနဲ့ဝင်ရောက်လှုပ်ဆောင်မှာပေါ်ဖူလုံနေလုံးကလုတ်တဲ့ရေဒီယိုမင်းမြန်ငတ်တစ်ခုမှသူပြောခဲ့ပါတယ်တိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့ကလည်းပြည်ပကစီးရဲလုဆောင်မှုတွေရှိလာမဲ့အရေးကိုကန့်ကွက်တယ်လို့အာဂျင်တီးနားသတင်းစာတစ်စောင်ကိုပြောထားပါတယ
်မြေပြင်ကပြစ်လွတ်လိုက်တဲ့တာလက်ပြစ်မစ်ဆိုင်ဒုံးကြီးတွေပိတ်ပင်တားဆီးရဲနဲ့ပတ်သက်ပြီးဆိုဗီယက်ပြည်ထောင်စုနဲ့ချုပ်ဆိုခဲ့တဲ့စာချုပ်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်တော့မယ်လို့တမရဒေါ်နယ်ထရပ်ပြောကြားလိုက်ပါတယ်ဒီသဘောတူညီချက်ကိုရုရှားအစိုးရကလွလွလပ်လပ်ချိုးဖောက်နေတယ်လို့စွပ်စွဲလိုက်ပြီး INF စာချုပ်ခေါ်10နှစ်တာတည်တန်းရှိပြီဖြစ်တဲ့ဒီစာချုပ်ကနှုတ်ထွက်မယ်ဆိုတဲ့အကြောင်းတောက်ကြာနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်တာဖြစ်ပါတယ်။ဒါပေမဲ့တောက်ကြာနေနောက်ပိုင်းသတင်းတောက်တွေနဲ့တွေ့ဆုံတဲ့အခါမှာတော့ပြန်လည်ညှိနှိုင်းမဲ့အလားအလာဖွင့်ပေးထားတယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။1989ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုနဲ့ထိုစဉ်ကဆိုဗီယက်ပြည်ထောင်စုတို့အကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ဟာကမ္ဘာပေါ်မှာပထမဦးဆုံးလက်နက်ထိန်းချုပ်ရေးသဘောတူညီမှုတရက်ဖြစ်ပြီးမြေပြင်ကနေကီလိုမီတာ900ကနေ9500တိပြည့်လွန်နိုင်တဲ့ cruise တုံးကြီးတွေကိုလုံးဝပိတ်ပင်ခဲ့တဲ့စာချုပ်ဖြစ်ပါတယ
်။တရုတ်ဒုဝန်ကြီးချုပ်လျူဟီနဲ့အခုသတင်းပတ်စောစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆွေးနွေးမှုတွေမှာအရေးပါတဲ့တိုးတက်မှုတွေကိုလွှတ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေအဆုံးသတ်ရေးမှာတစ်ခါမှမကြုံဘူးတဲ့အကြီးမားဆုံးသဘောတူညီမှုကိုရလိမ့်မယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်မွေးရေးစိတ်ကြွဆွေးတွေကိုလည်းပြစ်မှုအဖြစ်သ ဒီနိုင်ငံရဲ့ထိတ်တန့်အရာရှိတွေနဲ့မကြခင်မှာသမ္မတထရန့်ပစ်ဆုံးပြောဆိုမှုတွေလည်းလှုပ်ဆောင်လာနိုင်ခြေရှိတယ်လို့လည်းသမ္မတထရန့်ကပြောပါတယ်အခုလောက်ကုန်ပိုင်းဗီယက်နမ်နိုင်ငံမှာကျင်းပလိမ့်မယ်လို့မျှော်လင့်ရတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရန့်တို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးမှုခရီးစဉ်တွင်သမ္မတထရန့်ကတရုတ်နိုင်ငံကိုလည်းဝင်
ဒီမိုကရက်တွေနဲ့နေဆက်လုံခြုံရေးကိုမလိုလားကြဘူးနေဆက်တတိုင်းတိဆောက်ကြဟာလူကျင့်ဝတ်နဲ့မညီဘူးလို့သူတို့ပြောနေကြတယ်လို့လဲဒေါ်နယ်ထရမ့်ကဆိုပါတယ် တတိုင်းတိဆောက်ရဲ့အတွက်ရန်ပုံငွေရရှိရေးပါတီနှစ်ရက်အမှတ်တွေအကြားဆွေးနွေးနေတာဟာအချိန်ဖြုန်းနေတာဖြစ်တယ်လို့လဲကြာတာပြင်းကပြောခဲ့ပါတယ် The New York Times နဲ့ပြုလုပ်ထားတဲ့အင်တာဗျူးတွေမှာတော့ကွန်ဂရက်စ်တို့ရဲ့အတီးပြုချက်မပါဘဲနေဆက်တတိုင်းတိဆောက်နိုင်မှုအတွက်အရေးပေါ်အခြေအနေကြီးနာချက်
ထုတ်ပြန်ကောင်းထုတ်ပြန်မယ်လို့လည်းပြောခဲ့ပါတယ်။ဒီနယ်ဆက်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးရပ်တပတ်သုံးပတ်အတွင်းသဘောတူညီမှုမရရင်သမ္မတထရမ့်ကအစိုးရလုပ်ငန်းတွေကိုပြန်လည်ရပ်ဆိုင်မှုရှိနေပါတယ်။
ဒိုင်းတိုဘီတာ46ကီလိုဟတ်ခွန်လေးရှစ်တုံညဒိုင်းတိုဘီတာ46ကီလိုဟတ်6.5တုံညဒုတိယနိုင်ဝတ်မှာဆိုင်းနမီတာ190ကီလိုဟတ်15ခွန်5ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ပြည်ပြည်မှာပိုင်းကစနေမနေ့တရက်ထုတ်လွှင့်ချက်တွေကိုတရက်စီမံနားဆင်နေကြတာပါ။ရိုက်တာစတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လှည့်ဝှက်ချက်အုပ်ဦးတွေဖောက်ပြမှုနဲ့ထောင်နဲ့ခုနှ ยูกังโกจังโกตันเตียลุดอกาดีลาซันเดมาเปิดชาเลตเดดเวกูน่าสนนี่ปีดอกาปีนั้นสุดที่อายุจูมาโจ้สองชิ้นนี่ดีกาอยู่กังโกทับปีดอกเต็มเต็มเกล้าพี่ป่ะเลยเอาที่อายุเย่มาเย่เนี่ยส่งเพื่อเจ้ากูเป็นเส้นหนึ่งที่อาลุดอกจูกูเต็มปีอาทับีที่อาเนี่ยตามมุชิชิเนี่ยเต็มดอกเด็กกูเป็นเรื่องเล่าแล้วผมยังเล่าเลยไรท์จัสเรนทานากาไม่รู้งาเบจิเนียเจ็ดทุก เดี๋ยวเราโกวาลงเนี่ยโกโจสูรูโกโรมาตีมันยังชนิดเดียวเนี่ยเลยอยากให้พี่เนี่ยก็ชนิดเนี่ยพัฒน์ลุสงสารแต่ในยูนีสิ่งนั้นก็ต้องสักคนคนหนึ่งที่จะมาละเรามาพัฒน์สิขังยาบีโรอยากให้พี่เนี่ยก็ลงยูนิตาฟอร์ยาลูกชามุรีป่าวเองส่วนใหญ่ช่วยแต่ในเชลเลติโกอุลินเนสันจิมิโรอยากอยู่กันสุดสุดสุดเจเนยังอยู่กันที่บาร์เลยทำไมเลยเดี๋ยวเราได้หาสงสารเนี่ยลุลุนี่เลยใช่ไหมมุสิมพังขังยาลาพี่เจ้าแต่ยังคุยมา มูเดดูเบก้าชิปะทับอะไรเดินดาวตัวเองก็มุสิมพันธ์สิสุสเวชเนี่ยพัตตาบิดอ่ะตัวเองคุยมาทั้งสุเกเรตุเย่มูฮังมูยันนั่งกูรอเยสิกันพอบีมุนเดทาวน์นะแต่นี่ชาติไทยอะไรบิดอ่ะมุนเดรุงอ่ะพี่มิดอ่ะลลลาบาร์เลยยังงูมิวอินเซนจินทองอ่ะพี่ลมยาวลาเลยเยียยาชีฮังอารอตุนี่เนี่ยเยสิกันพอบีเดลอยยามิวจุลงเงินามชีบุลุยงจีจังพี่บาร์เลยแต่นี่นอนอูพันธ์สิเอี่ยวขันเรตัวกลัวน้ำกาป่าวเงินเงินกาตามังอ่ะวิบามุริเลยจีเจทรัพย์
ha American sitta dwe thwat khwa twa de kha American naingan win kwet visa ya ba mla so bi so yait nei da ba de pi ga de 10 nit law ga Iran ne Afghan naingan dwe ma chain chauk khan ni ya de American aso ya de atwa alou lou pe ga de ala tu pogo re go American naingan win kwet visa khwin pyu khe ba de da ba mae di apat ma ro Taliban aya shi re ne American sitta dwe pyan yauk tain ne ngain chan yin sa chauk tabor tu ni khe ba de December la ma ro Tamara Trump ga Afghanistan ma shi de American sitta 9000 go tat pyan yauk tain go amait pe khe ba de American tat phwe re Afghanistan ga thwat khwa twa mae so yin Afghanistan ma ngain chan bo mi shi bu so ra taya ya kai nau chano te da ni ba de prathama pyet mat ga ro di ba da pyan ni a long mae phit ba de lo naingan
နိုင်ငံဝင်ခွင့်ဗီဇာရှိတဲ့အာဖဂန်နိုင်ငံသားဂျင်းနက်ရှင်ဘာရီကပြောပါတယ်။အိန္ဒိယနိုင်ငံကတောင်သူလယ်သမားတွေအတွက်ဝင်ငွေရအောင်ထောက်ပံ့ကူညီသွားမယ်လို့လက်ရှိအနေအထားဟိန္ဒူမျိုးသားရေးအစိုးရကဂရိတ်ပေးလိုက်ပါတယ်။ဒီနေ့ထဲမှာအိန္ဒိယရွေးကောက်ပွဲတဲ့ကျင်းပဖို့ရှိနေပြီးတော့ဆင်းရဲချို့တဲ့တောင်သူလယ်သမားတွေကိုလက်ရှိအစိုးရကအမေရိကန်ဒေါ်လာဘီလီယံလေးနဲ့ချီပြီးတ India Mujie Cheng Wiligo Tok Bida Malu Yayi Banai Winji Pushit Guriaga ဝင်ငွေဒေါ်လာ800000လောက်ရတဲ့သူတွေအနေနဲ့လဲဝင်ငွေကိုစောင့်မှုမလုပ်ဘူးလို့လဲဆိုပါတယ်အခုလိုအစိုးရရဲ့ကုညီထောက်ပံ့မှုတွေကစင်းရဲသားတွေအကျွေးတင်မဲ့ရေးကိုကုညီပေးနိုင်မှာဖြစ်တယ်လို့လဲဗနိုင်းဝင်ကြီးကဆိုပါတယ်ကောက်ပဲတင်းနိုင်နေဈေးတွေထိုးကျသွားတာကြောင့်သူတို့ရဲ့ဝင်ငွေတွေထိကျပြီးတော့တန်းနေချီတယ်လဲသမားတွေအကျွေးတွေနှစ်ကုန်နဲ့လို့လဲသမားတွေကအဆူအကိုပြစ်တင်နေတာပါဒီ
ဒီနေ့ကျွန်တော်တို့ကြားခဲ့တဲ့အီရန်နိုင်ငံသားခတ်လူမျိုးဘွန်ချန်နီဟာဩစတြေးလျရဲ့လူသားနဲ့လူကုန်တိုက်ခါအတွက်အောင်မြင်မှုဆိုတဲ့စာပေစုကိုစုခူးသွားပါတယ်။သူရေးတဲ့တောင်မြားမှာတပါတောင်မြားမှာတပါမိတ်ဆွေမရှိဘူးဆိုတဲ့စာအုပ်ဟာမန်နစ်ဂျွန်ရဲ့ထောင်ထဲကနေရေးသားခဲ့ပြီးသူဟာဝတ်ဆပ်မက်ဆေ့ချ်ကနေတဆင့်ရေးလိုက်တာဖြစ်ပါတယ်။အဲဒီစာအုပ်က
ပနာမရွေးချယ်ကန်စာအုပ်ချောက်ထဲမှာပါခဲ့တယ်လို့ကြာတာရင်းနေကသူ့ဘေးပေါ်မှာပြောခဲ့ပါတယ်။ကုကြောင်လင်းနဲ့မက်ဆွေရင်ထွေးတို့ကတဲ့တင်နေကိုတင်ပြပေးခဲ့ကြပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေပြင်ဆင်ဖို့လိုတဲ့အကြောင်းထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်
ဒီနေ့ကျွန်တော်တို့ကလူခွင့်ရေးဆောင်ကြီးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာအစိုးရကိုတိုက်တွန်းလိုက်ပြီးတော့လူခွင့်ရေးချုပ်ဖောက်မှုနဲ့နိုင်ငံသားယင်းနှိမ့်နယ်မှုတွေနိုင်ငံတကာဖွံ့ဖြိုးရေးကူညီရေးဟာဆက်စပ်နေတယ်လို့အေးချတဲ့သူကပြောဆိုရပေါ်မှာမြန်မာအရေးလေးလာတုံ့တက်သူတွေကြားမှာကွဲပြားတဲ့အမြင်တွေရှိနေပါတယ်ပြည်သူကတော့ကိုညာဝင်းအောင်ကပြောပြပေးပါလိမ့်မယ်အရ နဲ့ အဲ့ဒီဥပဒေ တွေကိုဖြည့်ဆွက်ပြင်ဆင်ဖို့လိုကြောင်း ဖေဖော်ဝါရီ၁ရက်နေ့မှာထုတ်ပြန်လိုက်တဲ့ HRW အဖွဲ့ရဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါဖြည့်စစ်ခံလိုက်ရတဲ့မျှော်လင့်ချက်များဆိုတဲ့HRW ရဲ့အစီရင်ခံစာထဲမှာတော့လွန်ခဲ့တဲ့နှစ်နှစ်ကိုပြန်ကြည့်ရင်ငြင်းချမ်းစွာဆန္ဒထုတ်ပေါ်စုဝေးသူတွေကိုရာဇဝတ်ကြောင်းဆိုင်ရာပုံမှတ်တွင်နဲ့ဖမ်းဆီးအရေးယူနေတာတွေရှိနေသေးပဲလို့ထောက်ပြထားပါတယ်။HRWရဲ့အစီရင်ခံစာဟာလက်တွေ့အခြေအနေတွေနဲ့ကန့်ညီတယ်လို့သုံးသပ်သူကငငယ်
ူလက်ဆော်ပြောဆိုလို့အဲ့လိုပဲငင်းငင်းသာစုဝေးတဲ့အတွက်လည်းဖန်တီတင်းတင်းကြံကြရတဲ့ကိစ္စတွေကရှိပါတယ်။ဒီကိစ္စတွေကတော့ဒီလွတ်တော်အနေနဲ့ဥပဒေကိုပြင်ဖို့လိုတယ်။ဒီလိုမျိုးလွတ်လက်ဆော်ပြောဆိုတာလွတ်လက်ဆော်စီယုံတာစုဝေးတာကရာဇဝတ်မှုမဟုတ်ဘူး။အခုကမြန်မာနိုင်ငံမှာဥပဒေတွေနဲ့တက်ချော့လှုပ်ရှားနေတဲ့သူတွေကိုအတန်တိတ်တော့အောင်လုပ်နေတဲ့အရာလိုမျိုးဖြစ်နေတယ်။ဆိုဒီလိုမျိုးအချက်တန်းအချက်ပို့လို့လည်းမဟုတ်ဘူးဆိုလို့ရှိရင်တော့နိုင်ငံကမျက်နှာစောင်းမှာသူခွင့်ရချိုးဖောက်တဲ့နိုင်ငံအချင်းနဲ့ဆက်ပြီးရှိနေအောင်ပါပဲ
လူလတ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားသူတွေကိုပုံမှန်18-19ငိမ့်စုစီဥပဒေနဲ့66ကာကြီးဆက်သွယ်ရေးပုံမှန်တွေ905ခါခွေအကြီးညိုပြည့်စုံမှုပုံမှန်လိုဟာမျိုးတွေစက္ကွန်1နှစ်မတရားသင်းဆက်သွယ်မှုပုံမှန်တွေဒေသမားတွေဆိုရင်ပုံမှန် 443 49နဲ့အေးအယူခံနေရပြီးစားတဲ့ပုံမှန်တွေကိုပြင်ဆင်ဖို့လိုတယ်လို့လူအခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်။2008ဖွဲ့စည်းပုံအရ NLD အစိုးရဟာနိုင်ငံအာဏာကိုအပြည့်အဝအသုံးချပိုင်ခွင့်မရှိတာကြောင့်အစိုးရအပေါ်မှာသာအပြစ်ပုံချလို့မရဘူးလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာရေးသုံးသက်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ကျွန်တော်တို့ဒီမိုကရေစီတစ်ပိုင်းဆိုတာတက်လာတော့လေပဲလူခွင့်ရေးကိုထောက်ပြတာကိုတော့ကျွန်တော်တို့ကတော့ကျူးသွားမှာသို့တော်လည်းအဲ့ဒီထောက်ပြချက်တွေနဲ့ပတ်သက်ရင်တော့ဟိုမေကုန်းထုတ်ချက်တွေကျွန်တော်တို့ရှိတာအမှန်ပါပဲဒီနေ့မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ဒီပြည်ထောင်ဝန်ကြီးဌာနအောက်မှာရှိတဲ့ကိစ္စတွေတော်တော်များများအဲ့ဒီဆိုတာကသူလုံးချင်လို့လည်းလုပ်နိုင်တာမရှိပါဘူး Not the Kuga, and then you got Sua Pilaro, Sua Diana Dua, Roda, Shidoga, Dodiari, Topia, the Shigo, she made at the chip. Not the Chaga, Nanganaga Luke when you play CD Garo, Truye Barayet, Tama, the Kuda, Chijara, I don't, Miran Drua, Mani Ludo, you know, other thing, Mayon Gibukunya.
Nanganayan in Yuna Moody. နိုင်ငံကကပေးတဲ့ဖွံ့ဖြိုးရေးအစီအစဉ်တွေဟာလူအခွင့်အရေးနဲ့တရားစီခွဲရလို့မရဘူးလို့အေရှာဝီအက်ဒဘလူးကထောက်ပြပါတယ်။ရခိုင်မြောက်ပိုင်းအရေးမှာတိုင်းနယ်ကြီးတဲ့ရိုဟင်ဂျာတွေထွက်ပြေးသွားအောင်မြန်မာစစ်တပ်ကရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုပြီးကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုအဖြစ်နိုင်ငံကကမြင်နေကြတာပါ။ဒါကြောင့်လည်းမြန်မာနိုင်ငံကိုယင်းနှိမ့်ညွတ်နိုင
ดูคนยิ่งมาทันดูยิ่งมีมุสลิมอะไรก็จะเปล่าอะไรนั่นหมายถึงว่าทันดูยิ่งมีมุสลิมที่ดูเพียงนี้ปีนี้สิ่งต่างๆเรื่อยๆไอ้ปีนี้สิ่งเจ้าเลยดูคนชั่วโมงเลยแม้จะเจ็บปวดอะไรเรื่อยๆไปเลยแต่เรื่องก็จะโน้ตที่ดูคนยิ่งเก่งไม่ได้สุดแล้วก็จะนี่จะเจ็บปวดแต่เรื่องก็โตเดียวโลกโตเลยไอ้เรื่องก็โตเดียวโลกมันจะรู้สิไอ้ดอมมาเวทีนั่นยังจะยิ่งมีมุสลิมอยู่ปุ๊บวิจารณ์มาว่าคุ้มสิเนี่ยที่ยุคเกิดยิ chumnya tu kuda juga di kaca le. Lugu lulu sesuatu ni sangat ni jawapan ni boleh siapa ni. Nau terus ni mah, nau tak jadi utawa jumbo utawa kamu kisah ni mah. Dan yang jawapan ni tu ya mah.
Tapi memang mana yang jatuh nama, nengenya ini mungkin mudi, wemala di dah. Lugu kau ini coba mudi kuda pemada, mudi ni ramu mahubulu. Tahu tak tensi ka, tahu
jawab ni? Ini mungkin mudi kuasa. Dah le time kita jangan lu yeji mah. ตัวนู้นคนยึดคุยเจ้าปีบ่ายนี้มีอะไรมุ่งเนี่ยเราเข้ากันมาเข้าไปเลยแต่ที่ไปน่าจะโน้ตสิ่งไม่ได้มีสาวจันนู้นนั่งงานด้วยที่สิ่งเราใช้นั่งงานที่จีเลยลูกคนยึดสันเนี่ยปัตย์มันปีว่าเรื่องงานที่จีเรื่องพิวามาตัวเด็กคนยูโรปยูอเมริกาบุญนั่งงานมาเลยดับเบิลฟีดพิวลูกคนยึดพิวอภิวาสีรามเข้าไป
เราไอ้หนังงานดีจ้าเรามาเหมือนงานอะไรปาร์โลก้าซีวายผมอยู่ดูเต็มหุ่นเนี่ยลูกคนยี่กี่สานเนี่ยสัตว์เลี้ยงอะไรก็ตีบีโร่มาซีโร่ลาบุรุษเนาะมีเนี่ยคุณยังงานกูมันดีจีเดียวมีมันงานมาเช่นเล็บปานไอ้เมื่อลูดาเฮียมีชาบาร์อาซีมันขังเวมูยันพี่นี่ดีร่าสุยาโยนีมาโจนิสเนี่ยดีสัตว์ชินีดาริก้ามีมันงานกูยังนิมิวนันดูเร่มาลายเดียวฮันดาดูพี่นี่เดสุเร่
ตัวเดิมหูดีกันเลยชินีมาเลยคุณยังไม่ยอมเดือดสับปิดท้ายพี่ป้าเลยคุณทำมาเราเป็นงานดิฉันเองก็เสียสละที่ได้ก็ทุกการเดือดสักมาจีจงลู่เงินเจสส์ไม่ลาเสียงที่สาวทายจังเดือดสับปิดมาเลยก็ว่าจีมาจงทุกการเดือดสักแค่พี่เด็กเป็นงานดิฉันเองก็เสียสละที่ได้ก็ทุกการเดือดสักมาจีมาจงลู่เงินเจสส์ไม่ลาเสียงที่คุณที่สาวนี่ละพี่สาวว่าวิรู้ยังจำมุสลิมทุกการเดือดแต่ดันลาวสิจานีทัวร์ลายนี่สิเงินเจสส์เป็นผู้เอกพี่เชื่อหมดด้วย กลุ่มธรรมการเนี่ยออกเสียงลูกคนเนี่ยนั่งยันเด็กก็ประหิจ่าพอรู้ปุ๊บบางวิลูกสาวนี่อาชีพอะไรที่จำเป็นสงกรานต์กูจะเอาเงินเสียไปเอาไปทำอะไรไหมคุณทุกปาลองดูข้าเดสกันฮะก็ว่าจีจงดูข้าเดสกันพี่บีอะไรมามีมาบีก็ทวีตคนลงในใจเลยรู้เงี้ยดูข้าเดรีนี่ทำอะไรที่สกันมาดูข้าเดชอบติงตัวน้องโยชิบาร์เลยคุณทุกปาลองดูข้าเดสกันฮะก็เสกประจัดดีตามาชีลาบะก็เสกประจัดดีตามาก็รู้เงี้ยดูข้าเดบ้างแต่ตอนเราชินีลาบะ ปีเกเรปัตเทมาเวทีสาวปีจีตัวเกเรมินลาเซยงาเยเนซียกลุ่มธรรมการดูการเดินทางสยามฮามินิยูเย่เวจีทอปันเนลูกสองเอราพีบีออกซ์ฟาร์มลูกคนเอ็งเงินกับปราชิตาพอยเนปูวังลูกสองเอรารูเยเนซียพอยเอ็ปโยยสกุลชิดูแอนดรูมเฮจิกาฟิฟอยลาเตย์มีรุ่งอาจิมปาร์เอกลุ่มธรรมการเดินทางชิลิมเวมาพิโอเกบาร์เอ
The facility funded by UNHCR can process waste of 155 people. It's about 40 cubic meters of waste every day.
UNHCR ทอปันเนตีสาวเกเรดีมินลาเซยงานี ลู่ตัดเต็งไว้แล้วสิ่งก็ทั่วเลยเหนือเจ้ากูว่ามีด่านลี้เจ้ากูลี้เจ้าเชื่อเพียบไปไหนมาบ้างอุบะมาเปียยเปียดในเงี้ยดีจอมโยกาลู่เย่บริการเปียงลู่สวานามโยแต่ว่าโมเสดาลันเงี้ยบ้านโยกไปมาชีเดลู่เย่เนี่ยนี่มีอะไรประมาณนั้นวะ
ดูข้าเดสข้ามาเยโซยินดีกูเชื่อในเส้นเนี่ยตั้งเชื่อมือเชื่อในมือก็ตัวเราแค่แค่ละบ้างเราจังเลยมาตั้งเชื่อมือก็เพียบว่าเลยกูเสียโยกาลี่ดังกูดูข้าเดรีขันจ้าบีที่เป็นนักกูที่เป็นหลังก็เพีย
အရေးပေါ်တည်ဆောက်ရတာလို့အန်ဒရီမဟက်ချစ်ကဆိုပါတယ
် This will significantly reduce health risks for refugees and host communities alike and the likelihood of outbreak of diseases
ဒီမိလာဆက်ရုပ်ရှိလာတာကဒုက္ခသည်တွေရဲ့ကျန်းမာရေးစိုးရိမ်မှုတွေကိုတိတိတတ်တာကျော်ပါစေမှာပါဒုက္ခသည်စခန်းမှာကူးစက်ရောဂါပြန့်ပွားမှုတွေကစိုးရိမ်နေရတာဖြစ်ပြီးတော့ပြီးခဲ့တဲ့2018ခုနှစ်တုန်းမှာဆိုရင်ကုတုဘလောင်ဒုက္ခသည်စခန်းမှာဝဲရောဂါဖြစ်ပွားမှု2000ကျော်ရှိခဲ့ပြီးအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဝဲလိုအရေးပြားယောဂါတွေလည်းတော်တော်များများဖြစ်ပွားခဲ့တာပ
ါဘင်္ဂလားဒေ့ရှ်အနာပိုင်တွေကလည်းဒီမိန်လာဆက်ယုံအတွက်နေရာစီစဉ်ပေးခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ကူညီရေးနဲ့ပြန်လည်နေရာချထားရေးရုံးကလည်းဒီစီစဉ်မှာဝိုင်းပြီးတော့ကူညီခဲ့ပါတယ်ဒီမိန်လာဆက်ယုံတည်ဆောက်မှုကအချိန်9လကြာခဲ့ပြီးဒီလုပ်ငန်းလေပတ်နိုင်ရေးအတွက်အမေရိကန်ဒေါ်လာ4သိန်းလောက်ကုန်ကြပါတယ်ဒီမိန်လာဆက်ယုံနမူနာကို Cox ဆက်ကစားဒေသမှာရှိတဲ့တခြားဒုက္ခသည်စခန်းတွေမှာလည်းအခု2019ခုနှစ်အတွင်းတက်ဆင်တိဆောက်သွားဖို့ UNHCR ကစဉ်းစားနေပါတယ်ဒုက္ခသည်တွေစီကနေထွက်လာတဲ့အညစ်အကြေးတွေကိုစွန့်အင်အဖြစ်ပြန်အသုံးချနိုင်အောင်လဲ UNHCR ဖွဲ့ကစီစဉ်နေပါတယ်အညစ်အကြေးတွေကိုခြေဖြတ်တန့်စင်တဲ့လုပ်ငန်းငယ်ပေါင်း300လောက်ကိုလည်းဒုက္ခသည်စခန်းတွေအတွင်းမှာတိဆောက်ထားပါတယ်ဒီညစ်ကြေးတွေကနေပြီးတော့ဇီဝတန်ငွေအဖြစ်အသွင်ပြောင်းထုတ်လုပ်မှာဖြစ်ပြီးဒီဇီဝတန်ငွေတွေကိုဒုက္ခသည်တွေချက်ပြုတ်ရမှာပြန်ပြီးတော့အသုံးချနိုင်အောင်လဲဖြန့်ဝေသွားမှာဖြစ်ပါတယ်
ခုကြောင့်လည်းတိဆက်ပြတာကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်တွေအတွက်ဒီနေ့စနေမနက်ပိုင်းသတင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်ဝေပေးနေတာဖြစ်ပါတယ်။အခုဒီခါမှာတော့စနေနေ့ညတိုင်းလေလိုက်စီစဉ်မှာဖာရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါ။သောတာရှင်များရှင်ကချင်ပြည်နယ်မြေဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာဆွေရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြေဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစာရာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါလို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။သတ္တရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ရှင်နေမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်တွေကိုတော့အပတ်စဉ်စနေနေ့အင်္ဂါညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေခုလိုထုတ်လင်းနေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။အခုတစ်ခါမှာတော့မြန်မာနိုင်ငံသား100ကျော်ထိုင်းနယ်စပ်မှာဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံဘန်ကောက်ပါဝင်ထိုင်းနိုင်ငံရဲ့အတွင်းပိုင်းကိုတရားမဝင်လမ်းကနေပြီးတော့သွားကြမယ်။မြန်မာနိုင်ငံသား100ကျော်ကိုထိုင်းနယ်သားစောင့်တက်အပါအဝင်ထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကထိုင်းစစ်တပ်တွေကထိုင်းမြန်မာနယ်စပ် Dutch KI JT ကိုကျေးရွာအနီးကတစ်တောတွင်းမှာဖေဗရူလာမနက် 9:00 ချိန်မှာပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်အမင်းမာကသတင်းပေးပို့ထားပါတယ်ရှင်
။မကြသေးခင်ရပိုင်းအတွင်းကပဲလူကုန်ကူးသူတွေအပါအဝင်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား90ကျော်ကိုတက်ခရိုင်မဲဆောက်မြို့ဟိုဖိုင်ကျေးရွာနီးမှာဖမ်းဆီးခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ၁ရက်နေ့မနေ့9:00အချိန်မှာတက်ခရိုင်ဂျီရီကော့စ်ကျေးရွာနီးကတစ်တောအတွင်းမှာဘန်ကောက်နဲ့တခြားနေရာတွေကိုသွားဖို့စောင့်နေကြတဲ့မြန်မာနိုင်ငံသား100ကျော်ကိုဖမ်းမိခဲ့ကြောင်းထိုင်းအနာပိုင်းကပြောဆိုခဲ့ပါတယ်။တက်ခရိုင်လူဝင်မှုကြီးကြပ်ရေးဘူရိုရဲ့အစ်စ်မြင့်အရာရှိမန်ရတနပရာထစ်ကတော့စစ်စီရေးအတွင်းပူပေါင်းပါဝင်တဲ့ဝန်ထမ်းတွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းနဲ့နေဆက်မှာတရားမဝင်နိုင်ငံသားတွေများလာတဲ့အတွက်လူကုန်ကူးမှုနဲ့ငွေရစေဝါတွေကိုထိန်းချုပ်ဖို့အတွက်ကျွန်တော်တို့လုပ်ရပါမယ်ဆိုပြီးပြောသွားခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်နေ့မနက်9:00ကစတင်ခဲ့တဲ့တရားမဝင်နိုင်ငံသားများရှင်းလင်းတဲ့စစ်စီရေးအတွင်းမှာတက္ကရာလူဝင်မှုကြီးကြပ်ရေးဘူရိုရဲ့အစ်စ်မြင့်အရာရှိမန်ရတနပရာထစ်ဦးဆောင်ပြီးနေကြားဆောင်ရဲတပ်ဖွဲ့အမှတ်346နဲ့တူစစ်တပ်အင်အား150နဲ့တပ်ခရိုင်အတွင်းကနေရာ3ခုကိုဝင်ရောက်ဖမ်းဆီးစစ်ဆေးခဲ့တာပါ ဒီကိုကြည့်ရတယ်အနည်းဆုံးကတောင်ပေါ်တိုင်းရင်းသားတွေနေထိုင်နေတဲ့နေရာတွေကိုလည်းပိတ်ဆို့ဖမ်းဆီးခဲ့ကြပါတယ်။ကြည့်ရအနည်းသက်တော်အတွင်းမှာမြန်မာနိုင်ငံသားတွေဟာယာယီတဲထိုးနေထိုင်နေကြတာကိုထိုင်းကြေးရွာသားတွေကသတင်းပေးခဲ့ကြတယ်လို့ဆိုပါတယ်။မနေ့9နာရီရဲတွေဝိုင်းဖမ်းဆီးတဲ့အချိန်မှာတော့တချို့မြန်မာနိုင်ငံသားတွေဟာတောထဲကိုထွက်ပြေးသွားခဲ့ကြတယ်လို့ဆိုပါတယ်။ဖမ်းမ ဒီကနေ့ဒီမိန်လာဆက်ရုံအတွက်နေရာစီစဉ်ပေးခဲ့ပြီးဘင်္ဂလားဒေ့ရှ်ရဲ့အမြန်ဆုံးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေအတွက်အနွေရဲ့အပါအဝင်တခြားလိုအပ်ချက်တွေကိုတော့ထိုင်းစစ်တပ်ကလူမှုရေးရထောက်ပံ့ကူညီပေးသွားမယ်လို့လည်းဆိုပါတယ်။ဒါဟာတက်ခရိုင်အတွင်းမှာ2019ခုနှစ်အတွင်းမှာဒုတိယအကြိမ်အရေးအတွက်အများဆုံးဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
မိမာတရင်ပေးပို့ထားတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းစောင်းမားကိုတင်ဆက်ပေးကြပါတယ်။အမေရိကန်စစ်ဌာနချုပ်ပင်တဂေါ်မှာဒီလအတွင်းယာယီကာကွယ်ရေးဝင်ကြီးပက်ထရစ်ရှန်နဟန်ကိုရှာယူတို့မြင့်ပေးခဲ့တာဖြစ်ပြီးတော့သူကဘယ်လိုလူမျိုးလဲစစ်ဦးစီးချုပ်ဖြစ်တဲ့အမေရိကန်သမ္မတထရမ့်နဲ့ဘယ်လိုဆက်ဆံရေးရှ
ဲ့ဝန်ကြီးဂျင်မက်တစ်လက်ထက်တုန်းကတာဝန်ထမ်းဆောင်ခဲ့တာပါဝန်ကြီးမက်တစ်ဟာအရသာဝန်ကြီးဖြစ်မလာခင်အမေရိကန်စစ်တပ်မှာအနှစ်40တာဝန်ထမ်းဆောင်ခဲ့တာပါရှန်နန်ဟန်ကတော့ပုပ်ပလီကကုမ္ပဏီဖြစ်တဲ့ဘိုးအင်းလိန်ထုတ်တဲ့ကုမ္ပဏီမှာအနှစ်30လောက်အလုပ်လုပ်ခဲ့သူပါဒါကြောင့်ဘီရှော့ဂါရက်ဆန်လိုစစ်ဘက်ရေးရာကျွမ်းကျင်သူတချို့ကစိုးရိမ်ပါတယ်
You mentioned no military experience.
See, တွေ့ကြုံမရှိသလိုအစိုးရဝန်ထမ်းတွေ့ကြုံနည်းနည်းပဲရှိပါတယ်။သူ့အလုပ်တစ်လျှောက်လုံးပုဂ္ဂလိကအပိုင်းမှာလုပ်လုပ်ခဲ့တာပါ။အခုလောက်တာဝန်ကသူ့အတွက်သင့်လျော်ပါမလားဆိုတာကျွန်တော်မသိကြပါဘူး
။ဒါပေမဲ့လည်းဝင်ကြီးမက်တစ်လက်အောက်မှာဒူးဝင်ကြီးအဖြစ်လောက်ကင်ခဲ့တာဟာအဖိုးမဖြတ်နိုင်ပါဘူးလို့တချို့ကထောက်ပြပါတယ်။လက်ထောက်ကာကွယ်ရေးဝင်ကြီးဟောင်းတော့ရိုဇန်ဘလန်က
He has certainly been exposed.
ဒီကနေ့တင်ခွဲကြော်ကြော်လောက်အတွင်းမူဝါဒကိစ္စတွေတွေ့ကြုံခဲ့ပြီးပါပြီ။ဒါကြောင့်ဘာမှမသိပဲဝင်ကြီးဖြစ်လာမှာမဟုတ်ပါဘူး။နောက်ပြီးတော့တခါမှဝင်ကြီးဌာနထဲမှာအလုပ်မလုပ်ဘူးသလိုမျိုးဖြစ်နေမှာမဟုတ်ပါဘူး
။ဝင်ကြီးမက်တစ်ရဲ့ပြီးခဲ့တဲ့နှစ်ကနှုတ်ထွက်စာထဲမှာ American သမ္မတ Trump အနေနဲ့အမြင့်ချင်းတူတဲ့ကာကွယ်ဝင်ကြီးရွေးနိုင်တဲ့အခွင့်အရေးရှိတယ်လို့ရေးသားခဲ့ပါတယ်။ဒါပေမဲ့လည်းနောက်တက်လာတဲ့ဝင်ကြီး Shanahan ကအဲ့ဒီလိုဖြစ်မဖြစ်မသေးကြပါဘူ
း What a little bit we know
ကျွန်တော်တို့သိတဲ့ Mr. Shanahan ရဲ့မြို့သားလုံခြုံရေးနဲ့နိုင်ငံရေးမူဝါဒယုံကြည်မှုတွေဟာရောင်းပြထားတာတွေပါဝန်ကြီးဟောင်း Methodist ရဲ့တွန်းမမှုတနည်းနည်းပါပါတယ်ဒါမျိုးပဲဆိုရင်တော့နောက်ဆုံးမှာကျွန်တော်တို့ရလာတာမှာကအတွေ့အကြုံနေသေးတဲ့ဝန်ကြီးဟောင်း Methodist ပါပဲ
ဒီလအတွင်းသမ္မတ Trump ပင်ဒဂွန်စစ်ဌာနချုပ်ကိုသွားပြီးတော့ဒုံးကြီးကာကွယ်ရေးမဟာဗျူဟာအစ်စ်ကိုချပြတဲ့အခါမှာတော့ယာယီဝန်ကြီးဟာသမရစီနအောင်ပြောခဲ့တယ်လို့ထင်ရပါတယ
် Mr. President we are ready for this
task. ဒါကြီးကဒီတော်ဝင်အတွက်ကျွန်တော်တို့အစဉ်သင့်ပါပဲ။ကျွန်တော်ဌာနကအလုပ်တွေကြည့်အောင်လုပ်တဲ့သူတွေပါ။အ
ဲ့ဒီနေ့မှာပဲသမရဟာဒီမိုကရက်တစ်အတိုက်အခံတွေကိုနိုင်ငံရေးအရထိုးနှက်ချိန်မှာတော့အားပေးတန်တွေတိတ်ဆိတ်နေခဲ့ပါတယ်
။ The party has been hijacked.
ဒီမိုကရက်ပါတီကသူ့ပါတီတွေကလက်ဆက်ကိုဖွင့်ထားခြင်းနဲ့သူတွေရဲ့အပိုင်စီးကခံနေရပါတယ်။လဝဲစိတ်ပြင်းထန်တဲ့သူတွေကပြင်းထန်စိတ်ရှိတဲ့ဒီမိုကရက်တစ်ဖြစ်လာတ
ာ
ဒီလိုစကားမျိုးကိုအားပေးသူမရှိတာကဘာကြောင့်လဲဆိုတော့ပင်ဒဂွန်စစ်ဌာနချုပ်ဟာအမေရိကန်နိုင်ငံရေးမှာပါဝင်ပတ်သက်တာမျိုးထုံးစံအရာရှောင်ရှားတာပ
ါ And it's quite dangerous and I think it's going to be important for
တမျိုးကတိတ်အန္တရာယ်များပါတယ်ကာကွယ်ဝန်ကြီးအနေနဲ့စီယူနီဖောင်းတွေကိုရောအယက်သားတွေကိုပါနိုင်ငံရေးလက်နဲ့အဖြစ်အသုံးချမဲ့ကိစ္စကိုတတ်နိုင်သလောက်ရေးကြီးကိစ္စအနေနဲ့ကာကွယ်ရမှာဖြစ်ပါတယ
်2020သမ္မတရွေးကောက်ပွဲတွေဆလာတာနဲ့အတူဒီတာဝန်ကြီးဟာကာကွယ်ရေးဝန်ကြီးရဲ့အဓိကတာဝန်တစ်ခုဖြစ်လာမှာပါခင်ဗျာ
ကုညင်းချန်တင်ဆက်ပေးထားတာဖြစ်ပါတယ်ကျွန်တော်တို့ view တွေကနေထုတ်လင်းနေတဲ့စီစဉ်စဉ်နဲ့ပတ်သက်ပြီးတော့သောတာရှင်နေနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပြပခြင်းနဲ့ view ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာဖြစ်တဲ့ burmese@viewnews.com ကိုစာရေးသားပြပနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံခင်မတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေနေ့မနက်ခင်းတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9နာရီထိလိုင်းဒိုမီတာ3240 48အပြင်လလမီတာ190တို့ကနေထုံးလွှင့်ပေးမဲ့အစီအစဉ်ထဲမှာဆိုရင်တော့စင်ကာပူနိုင်ငံမှာအင်ကူအဖြစ်အလုပ်လုပ်နေကြတဲ့အမျိုးသမီးငယ်တွေအရင်းနဲ့ပတ်သက်ပြီးတော
့ရဲဘုအကြောင်းကြားလိုက်တဲ့အခါမှာရဲကလာခေါ်သွားပြီးတော့သူ့ကိုကျွန်တော်တို့ကရဲကလေမျိုးပဲပို့လိုက်လဲဆိုလို့ဒီတန်းကြီးဟိုတွေ့ရှိရတဲ့တွေ့ကြောင်လို့သူကစင်ကာပူကမြောက်ဘက်ပိုင်းမှာရှိတဲ့ခိုတက်ဘွားချေယုံကိုအဲဒီကိုပို့လိုက်တယ
်ချေယုံကျန်းရွှေအခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်အကျိုးတော်ဆောင်အဖွဲ့ကစီနနာဝင်တဲ့ကိုတမဝင်းကအခုလိုပြောသွားတာကိုအမျိုးသမီးခဏမှပြည့်စုံနာစင်ကြဖို့ရှိပါတယ်ထားပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာအမေရိကန်သုံးအီရန်သင်ကန်းစာအမျိုးသမီးခဏအပြင်သိပ္ပံနဲ့နည်းပညာခဏကိုလည်းနာစင်ကြမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံဆိုင်ရာအဆောင်အမတချို့ကိုမက်ဆီရင်ချင်းနဲ့တူတင်ဆက်ပေးချင်ပါတယ်ရှင်။တရုတ်ရဲ့အကျွေးနွန်နယ်ရောက်နေတဲ့အစိုးရအထူးကျန်မြန်မာနိုင်ငံဆွေကောင်းစင်နဲ့ဘတ်ဒစ်လစ်နာကဇန်နဝါရီလ31ရက်နေ့မှာရေးသားထားတာကိုအရှေ့တိုင်းမှာဖတ်ရပါတယ်။တရုတ်နိုင်ငံပေါ်မှာတင်နေတဲ့အကျွေးတွေကိုစံစဘာနဲ့ပြန်ဆက်နိုင်မယ်လို့မြန်မာလွှတ်တော်ကမျှော်လင့်နေပေမဲ့လက်တွေ့မှာတော့တရုတ်အတွက်မြန်မာကကြီးမားတဲ့စီးပွားရေးလက်ရုံးမှုတွေပေးရဖို့များနေတယ်လို့ရေးသားထားတာဖြစ်ပါတယ်။တရုတ်နိုင်ငံပေါ်မှာတည်နေတဲ့မြန်မာနိုင်ငံရဲ့များပြားတဲ့အကျိုးတွေအပေါ်မြန်မာအမတ်တွေကဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံရဲ့အထူးခြားအာဏာကိုပါထိပါလာနိုင်တဲ့အရေးကရှောင်ရှားနိုင်ဖို့အတွက် energy ဆွေးရနေတဲ့တရုတ်ရဲ့အကျိုးကိုအမြန်ဆက်ဖို့အမတ်တွေကတိုက်တွန်းနေကြပါ။မြန်မာနိုင်ငံမှာ2018ခုနှစ်အတွက်နိုင်ငံသားအရန်ငွေကအမေရိကန်ဒေါ်လာ 6.35 ဘီလီယံသာရှိတာပါ။မြန်မာနိုင်ငံပြည်စီရမဲ့အကျွေးစုစုပေါင်းက10ဘီလီယံဒေါ်လာရှိတဲ့ထဲမှာ4ဘီလီယံကတရုတ်နိုင်ငံပေါ်မှာတင်နေတဲ့အကျွေးဖြစ်ပါတယ်။တရုတ်ကိုပတ်စံတဲ့အကျွေးပြန်ဆက်မဲ့အစားစံစဘာနဲ့အကျွေးဆက်ဖို့လွှတ်တော်အမတ်တန်းစိုးကအကြံပေးထားပေမဲ့ဒီအကြံပေးချက်ကိုတရုတ်ဘက်ကလက်ခံမလားဆိုတာကတော့မသိရသေးဘူးလို့យေတာထားပါတယ်။မြန်မာနိုင်ငံအတွက်တရုတ်ရဲ့ချင်းဝင်အများစုကိုအတိုးနှုန်း 4.5 ကိုင်နှုန်းနဲ့ပြန်ဆက်ရမှာဖြစ်ပြီးတော့ဒါမြန်မာနိုင်ငံအကျွေးယူသမျှနိုင်ငံသားအစိုးရတွေနဲ့ဗန္ဒာရေးဆိုင်ရာဖွဲ့စည်းတဲ့အားလုံးထဲမှာအတိုးနှုန်းအများဆုံးဖြစ်တယ်လို့လည်းရေးသားထားပါတယ်။တရုတ်နိုင်ငံပေါ်တင်နေတဲ့မြန်မာနိုင်ငံရဲ့အကျွေးအများစုဟာစစ်အစိုးရလက်ထက်မှာအနောက်နိုင်ငံတွေကမြန်မာပေါ်ပိတ်ဆို့တံခတ်တာတွေကိုခံရခြင်း1988ခုနှစ်ကနေ2017ခုနှစ်အတွင်းမှာတရုတ်စီကအကျွေးတွေဆုသွားရလည်းဖြစ်ပါတယ်။အဲ့ဒီချိန်လုံးကစစ်အစိုးရအပေါ်လိုလိုလားလားငွေချေးပေးမဲ့ပြပအစိုးရဆိုလို့တရုတ်ပဲရှိခဲ့တာပါ။20ကျော်နိုင်ငံတကာအတိုင်းဝိုင်းကနေအပယ်ခံခဲ့ရတဲ့မြန်မာနိုင်ငံကတရုတ်ပေါ်ကျွေးတဲ့အများကြီးတင်ငယ်ပြီးတော့အခုတော့တရုတ်ရဲ့အကျွေးနွန်တွေကရုန်းထွက်ဖို့ခံနေပြီလို့လည်းရေးသားထားပါတယ်။အိန္ဒိယသမုဒ္ဒရာနဲ့ဆက်နေတဲ့ကြောက်ဖြူရေနဲ့စေကန်းကကုန်းတွင်းဒေသဖြစ်တဲ့တရုတ်တောင်ပိုင်းဒေသနဲ့ဆက်ဆက်ပေးနိုင်မဲ့မြန်နှုံးမြင့်ယထာလက်တိစောက်ဖို့အပါအဝင်တရုတ်ရဲ့မြန်မာနိုင်ငံတွဲစီမံကိန်းတွေနဲ့တရုတ်အပေါ်မြန်မာနိုင်ငံကတနည်းတစ်ပုံအကျွေးပြန်ဆက်ရတဲ့သဘောဖြစ်လာမယ်လို့လည်းမြန်မာနဲ့အနောက်နိုင်ငံကအစိုးရရဲ့ပညာရှင်တွေကသုံးသပ်ကြပါတယ်။တရုတ်ထောက်ပံ့ပေးထားတဲ့ဒေါ်လာဘီလီယံ20တန်းကျောက်ဖြူစီမံကိန်းဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တဲ့အကျွေးနွန်နဲ့ဆက်နစ်နေစေနိုင်တဲ့စီမံကိန်းအဖြစ်စိုးရိမ်မှုကိုလွှတ်တော်မှာပြည့်ပြည့်နှစ်တုန်းကဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းမြန်မာဆွေးကပြန်ပြီးတော့သုံးသပ်နေပါတယ်။အခုချိန်မှာကြောက်ဖြူစီမံကိန်းနောက်ဆုံးမဲ့အလားလာရှိနေတယ်လို့យေတာထားပါတယ်။တရုတ်မြန်မာစီးပွားရေးစင်ကြယ် CMEC လို့ခေါ်တဲ့မြေထားလမ်းစီမံကိန်းကိုတော့ပြန်ပြီးတော့ဆွေးနွေးနေကြပြီလို့ဆိုထားပါတယ်။တရုတ်ကိုပတ်စံတဲ့အကျွေးဆက်မဲ့အစားစံစဘာနဲ့အကျွေးဆက်မဲ့ဆိုတဲ့လွှတ်တော်အမတ်ရဲ့အတွေးကစမ်းသစ်တယ်ဆိုပေမဲ့လက်တွေ့မှာတော့အလုံးမဖြစ်တော့ပါဘူး။အကျွေးပြန်ဆက်နိုင်မဲ့နည်းလမ်းမရှိဘဲနဲ့မြန်မာနိုင်ငံတရုတ်ရဲ့အကျွေးနွန်ထဲမှာဆက်နစ်နေမဲ့အန္တရာယ်များလာပါတယ်။မြန်မာနိုင်ငံဒီမကတီဗီနိုင်ငံနိုင်ငံအပါအဝင်တခြားနိုင်ငံတွေကိုလည်းတရုတ်ကအကြွေးပေးထားပြီးတော့ဒီနိုင်ငံတွေရဲ့အထုချာအာဏာကိုထိပါစေတဲ့လိုက်ရောမှုတွေကိုတိုက်တွန်းတောင်းဆိုနေတာဖြစ်တဲ့အကြောင်းရေးသားထားတာကိုဖတ်ရပါတယ်ရှင်
။မြန်မာနယ်စပ်ဈေးကွက်မှာယွမ်နဲ့အရန်ကိုအသုံးပြုခွင့်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံဟာတရုတ်နဲ့ဂျပန်တို့ရှင်ပြန်ရာဒေသဖြစ်လာနိုင်တဲ့ဆိုတဲ့ကောင်းစင်နဲ့ Finberg Birmingham ရေးတဲ့ South China Morning Post မှာဖတ်ရတာဖြစ်ပါတယ်။ အာရှဒေသတွင်နောက်ဆုံးပွင့်လင်းလာတဲ့ဈေးကွက်သစ်မြန်မာနိုင်ငံမှာကြီးစိုးခွင့်အရရှိဖို့လိုလားနေတဲ့တရုတ်နဲ့ဂျပန်တို့ရဲ့ငွေကြေးတွေကိုနေဆက်ဖြတ်အယောင်အဝယ်လုပ်ငန်းမှာအသုံးပြုဖို့မြန်မာကတရားဝင်အခွင့်ပေးလိုက်တာပါဒါဟာမြန်မာနိုင်ငံနဲ့နိုင်ငံခြားကုန်သွယ်ရေးမှာရခင်ခွင့်ပြုထားတဲ့ဥရောပ3ယူရိုအမေရိကန်ဒေါ်လာနဲ့စင်ကာပူဒေါ်လာတို့လိုပဲယွမ်နဲ့အယန်ကိုခွင့်ပြုလာတာပဲဖြစ်ပါတယ်။စီးပွားရေးတန်ခတ်မှုတွေဗန်နာရေးစီမံခန့်ခွဲမှုမှားယွင်းတာတွေကြာမြင့်စွာဖြစ်ခဲ့ပြီးနောက်မြန်မာဗဟိုဘဏ်ဟာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအပြည့်အထန်လိုအပ်နေပါတယ်။မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံဟာပြီးခဲ့တဲ့နှစ်ကမြန်မာနဲ့ကုန်သွယ်တာအမေရိကန်ဒေါ်လာတန်ပေါင်း900အထိရှိခဲ့သလိုဂျပန်နိုင်ငံဟာလည်းမြန်မာနိုင်ငံနဲ့ကုန်သွယ်ရေးအရာရောယင်းနီးမြုပ်နှံမှုမှာပါတဖြည်းဖြည်းအရှိန်မြင့်လာတဲ့နိုင်ငံလည်းဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ဆက်ဆံခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဒဏ်ခတ်ပိတ်ဆို့လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးကိုအရှိန်မြောက်အာရှဒေသဖြစ်တဲ့တရုတ်ဂျပန်နဲ့ကိုရီးယားတို့ကချုပ်ကန်လာလိမ့်မယ်လို့ယင်းနှိမ့်နှံမှုကျွမ်းကျင်သူဒိန်းချမရွန်ကိုကိုကာဖော်ပြထားပါတယ်။အခုအခါတရုတ်နဲ့မြန်မာတို့ဟာအမေရိကန်ဒေါ်လာ 8.3 ဘီလီယံတန်ဖိုးရှိတဲ့ကြောက်ဖြူရေနက်စိတ်ကန်းတိဆောက်ဖို့စီစဉ်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကျွေးမိဝင်ပြီးမဲ့အရေးကိုမြန်မာဘက်ကစိုးရိမ်နေတယ်လို့ဆိုပါတယ်။တရုတ်အစိုးရဟာအမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းပြန်ဆဖို့ဖိအားပေးနေပါတယ်။ဂျပန်ကလည်းမြန်မာပြည်ရဲ့ကြီးမားတဲ့စွမ်းရည်အရေးအမြစ်စားသုံးသူဈေးကွက်စရာရီတာမကပထဝီနိုင်ငံရေးအရာတရုတ်ဟာသူတို့ရဲ့ပြိုင်ဘက်ဖြစ်တဲ့ဆိုတာသဘောပေါက်ထားပါတယ်။ဒီလိုပြိုင်ဆိုင်နေကြတဲ့နိုင်ငံကြီးနှစ်ခုရဲ့ငွေကြေးကိုမြန်မာဗဟိုဘဏ်ကတရားဝင်အသုံးပြုခွင့်ပေးလိုက်ခြင်းဟာနှစ်ဖက်လုံးကိုကင်တွယ်ကစားလိုက်တာဖြစ်တယ်လို့ချာမရွန်ကိုကိုကာပြီးသုံးသပ်လိုက်ပါတယ်။
ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမက်ဆူရင်ထင်းနဲ့တူတင်ဆက်ပေးကြတာကိုသောတာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။ခုဒီခါမှာတော့အမေရိကန်သုံး EDN သတင်းစာစနစ်ကိုတင်ဆက်ပေးကြပါတယ်။တို့ရအတန်းကပြပြပေးပါလိမ့်မယ်ရှင
်။ဒီကိမ့်နဲ့တင်ပြမယ် EDN အသုံးကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာ FUEL fuel ကလောင်စာ TO2 သို့ THE the FIRE fire ကမီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လောင်နေတဲ့မီးမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောကမီးလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမီးတောက်ပိုပြီးကြီးလာမယ်မီးအားပိုကောင်းလာမယ်သဘောဖြစ်ပါလေကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငါကောကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးဩတော့ငိုးကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင်
။ The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာ တန်တင်ဆက်ပေးထားတဲ့ American တုံး ETN တင်ငန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးစင်ပါတယ်။စင်ကာပူမှာအိမ်အကူတွေဖြစ်သွားပြီးတော့လုံခြုံနေတဲ့မြန်မာအမျိုးသမီးငယ်ပေါင်း4000ကျော်ရှိရမှာအင်ရှင်တွေအနေနဲ့မြန်မာခရိုင်စတဲ့တွေမကြာခဏထွက်ပေါ်ခဲ့ပါတယ်။2016ခုနှစ် August လနဲ့ October လအတွင်းစင်ကာပူအင်ရှင်တွေဖြစ်ကြတဲ့ Linda Sia နဲ့ခင်မုန်းဖြစ်သူ Lim Tom Lang တို့ဟာမြန်မာအိမ်အကူမတ်ဖြူဖြူမှာကိုကိုတိလျောက်စော်ကားမှုနဲ့နှိမ့်ဆက်နှင်ပတ်မှုဆွဲချက်ပေါင်း6ချက်ကျူးလွန်ခဲ့တယ်လို့စင်ကာပူတရားရုံးက January 17ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိခဲ့ပါတယ်။တရားရုံးစီရင်ချက်ကိုတော့ဒီလ17ရက်နေ့မှာချမှာဖြစ်ပါတယ်။ဒီဖြစ်ရဲ့အပါအဝင်လက်တလုံးမှာအကြဆုံးစင်ကာပူမှာတွားရောက်ပြီးတော့လုံခြုံခဲ့ကြတဲ့မြန်မာအမျိုးသမီးငယ်တွေကြုံတွေ့ခဲ့ရတဲ့ခြေကွဲပယ်ဖြစ်တဲ့တချို့နဲ့ပတ်သက်လို့ Home လို့တူကောက်ခေါ်တဲ့ပြောင်းရွှေ့ထေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်အကျိုးတော်ဆောင်အဖွဲ့အပြင် Helping Hands for Migrant Workers အဖွဲ့တို့မှစီနမဝန်ထမ်းဆောင်ရွက်ပေးနေတဲ့ကိုတင်မောင်ဝင်းကိုဒေါ်လာတန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးတာကိုနားဆင်ပါရှင
်ဒီအရင်ကနေပြတော့မှအိမ်အကူပေါ့နော်မဖြူဖြူမာကိုဒီစင်ကာပူနေမယာနှစ်ယောက်ကပေါ့နော်အင်းရှင်မကနှိမ့်ဆက်တဲ့အတွက်ကြောင့်တရားရုံးကပြည့်စုံတယ်လို့ဆုံးဖြတ်ချက်ချလိုက်တယ်။အဲ့ဒီမှာဖြူဖြူမာထွက်ချက်အရာပေါ့နော်သူ့ကိုကိုတိလက်ရောက်စော်ကားမှုတွေထောက်ပြတာတွေ့ရပါတယ်။ဘလို့စော်ကားမှုတွေပါလဲကုတမောင်ကြီ
း။တရင်ထဲမှာဖော်ပြထားတာခေမလေးအားတဲ့သူ့ကိုပေါ့လေဒီအင်းရှင်ကနေပြီးတော့ဘာလို့လဲဆိုလို့ရှိရင်ကျင်းစေရပေါ့လေကျေးမလေးဆိုရင်နေဦးတယ်ခိုင်းတယ်ရင်းနေဦးတယ်ခိုင်းပြီးတော့ခါကြတော့အဲ့ဘလို့ပြဿနာဖြစ်လို့လဲတော့မသိဘူးတော့အဲ့အဲ့ဒီမှာအဲ့ရင်းနှွေးနဲ့အဲ့ကျေးမလေးကိုသူ့အစုလောင်းခိုင်းတယ်တင်းဖို့ပေါ့လေလို့ပြီးတော့လောင်းခိုင်းတဲ့ခါကြတော့ဆိုရင်အခုလေးကြီးထွက်လာပုံရပါတယ်ဒီအခုဘုံအဲ့ဥစားဦးလဲခုလေးကိုအဲ့နဲ့ပေါ့လေသူ့ဖောက်ခိုင်းနေတယ်အဲ့ဒါတစ်ခုပေါ့နောက်ခါကြတော့ဒီချမ်းတိုက်တဲ့ရည်ကိုသူ့အတင်းပေါက်ခိုင်းတယ်သူ့ခေါင်းကိုကျော်ကျော်ကျော်ချမ်းမြင်နေထူတာလို့အဲ့ဒါတစ်ခုနောက်ခါကြတော့ဒီစိမ်းနေဆွဲဆောင်ဆွဲတယ်ပေါ့အဲဒါတခုအခါကြလို့ရှိရင်သူ့ရဲ့ခေါင်းကို handphone နဲ့ခောက်နေပေါ့လေသူလုပ်တာမကျေနပ်လို့ဆိုပြီးတော့ပြီးခါကြလို့ရှိရင်ဒီရှင်ရဲ့သားကြတော့သူ့ဘာလို့ဆိုသူနှစ်ဖို့လက်ပြီးနဲ့ထိုးတယ်ဆိုပြီးတော့ဒီအမှုတွေနဲ့သူ့ကိုဒီဆွဲချက်တင်တယ်လို့ကျွန်တော်သိရတယ်လေ
အဲ့လိုပေါ့နော်ဒီကိုတိလက်ရောက်စောကားမှုက၅ချက်နောက်တစ်ခုကစံတိုက်တဲ့ဆေးပြောထားတဲ့ရည်ဦးတောက်ခိုင်းတာအဲ့ဒီဒီပြစ်မှု6ခုနဲ့ပတ်သက်ပြီးတော့တရားသူကြီးကဒီလေမယားမြောက်ကိုပေါ့နော်ပြစ်မှုထင်ရှားတွေ့ရှိတယ်ဘလို့ဆုံးဖြတ်ခဲ့တယ်အထူးသဖြင့်အင်ရှင်အမျိုးသမီးပေါ့သူ့ရဲ့အမျိုးသားကိုတော့ကိုတိလျောက်စော်ကားမှုဆွဲချက်တစ်ခုပေါ့နော်မဖြူဖြူမာကသူနှင်းစဲနှိမ့်ဆက်ခံနေရတယ်ဆိုတာဘယ်လိုလုပ်ရဲရတိသွားပြီးတော့သူ့ကိုကဲတင်နိုင်ရလဲဆိုတာ
အဲ့ဖြူဖြူမာလေသူကအလိုလုပ်တာကအဲ့ဒီကျွန်တော်ပြောတဲ့အင်ရှင်အမျိုးသမီးကအဲ့တော့အသက်40လောက်ပဲရှိသေးတယ်လေသူတို့လင်မယားနှစ်ယောက်ကဆလပြင်ဆိုင်ဖွင့်ထားတယ်အဲ့ဒီဆလပြင်ဆိုင်ဖွင့်ထားတဲ့ရှိမှာသူ့ကိုလည်းခိုင်းပုံရတယ်ကြည်ရတာခုနကဘယ်လိုဒဏ်ရတယ်အဲ့ဒါကျွန်တော်ထင်တာတော့အနီးနာတော့သူ့ဒဏ်ရတွေကိုသူကပြောပြပုံရတယ်အဲ့ဒီပြောပြပုံရတဲ့အခါကျတော့သူ့ဒဏ်ရတွေကိုသိတဲ့အခါမှာရဲဘော်အကြောင်းကြားလိုက်တဲ့အခါမှာရဲလက်ခေါ်သွားပြီးတော့သူ့ကိုကျွန်တော်တို့ကရဲရလိပြီးတော့ပို့လိုက်လဲဆိုလို့ရှိရင်ဒဏ်ရတွေဟိုသူ့ရှိရတဲ့အတွက်ကြောင့်သူကစင်ကာပူကမြောက်ဘက်ပိုင်းမှာရှိတဲ့ခိုတက်ပွားချေယုံကိုအဲဒီကိုပို့လိုက်တယ်။ဆေးရုံမှာသူ6ရက်လောက်တက်ရတယ်လို့သိရတယ်လေ။ဒီမှုဖြစ်တာ2016လေအစဖြစ်နေတာ။ဟော2016ဆက်သူရောက်တာဒီကလေးမလေးရောက်တာ9လလောက်ပဲရှိသေးတယ်ဒီမှာ။ပြီးတဲ့အခါကျတော့ခုနပြောတဲ့သူ့ကိုတရားရုံးနေပြီးတော့ဆွဲချက်တင်တဲ့6ခုကသူအဲသူရောက်ပြီးတော့9လကြာတဲ့အခါပေါ့လေ။ August ကလေပြီးတော့ဒီ October ကျမှခုနပြောတဲ့ရည်ရွယ်မှုနဲ့လောင်းလာလို့ကောင်းကျန်တဲ့ဟာစားတဲ့ဥစ္စာတွေကိုပြင်ရှင်းရနေပြီးလုပ်တယ်ဆိုပြီးတော့ဒီတရားရုံးကနေပြီးတော့ဆွဲချက်တင်ထားတာကိုတွေ့ရတယ်။ပြီးတော့အဲ့လိုသူဆေးရုံမှာသူ6ရက်လောက်တည်းရတယ်ပေါ့။အဲ့ဒီအချိန်မှာပဲသူရေရနေပြီးတော့စုံစမ်းစစ်ဆေးမှုတွေသူလုပ်တယ်ပေါ့လေ။ translate လုပ်ပြီးတော့သူအဲ့ဒါကိုသူတရားရုံးဟိုသူတင်တာပေါ့။တရားကိုတင်ပြီးတဲ့အခါကျတော့လွန်ခဲ့တဲ့ပတ် 2016ဖြစ်တဲ့ကိစ္စက2019 January 18ကမှတရားစီရနေပြီးတော့ဒါသူ့ကိုဆွဲချက်တင်လိုက်တယ်ပေါ့လေ။ဆွဲချက်တင်လိုက်ပြီးတဲ့အခါကျတော့မသူ့ကိုအဲ့ဒီနေ့အမေကိုသူက February 11မှာချမယ်လို့ကျွန်တော်တို့သိရတယ်လေ။ကျွန်တော်ရဲ့ဒီနေ့ထဲမှာဖတ်ရတာပေါ့လေ
။
ဒီအင်ရှင်တွေကတော့သူ့ဘက်ကသူ defense လုပ်တယ်ပေါ့လေ။သူတို့ကတကယ်ကိုသနာကျင်တဲ့အင်ရှင်ဖြစ်ပါတယ်။ဘာညာဆိုပြီးတော့ တို့တွေရော defend လုပ်တယ် defend လုပ်ပြီးမဲ့လို့ကြားသူကြားဒါတွေပဲအဲ့ဒီမှာသူရဲ့စီရင်ချက်ထဲမှာသူကဘယ်လိုရေးထားတာကိုကျွန်တော်တွေ့ရလဲဆိုလို့ရှိရင်ဒီ claim လေးမှာတွေ့ရတဲ့ဒဏ်ရာပေါ့လေအဲ့ဒီဒဏ်ရာတွေရဲ့အခြေအနေရဆိုလို့ရှိရင်တို့ defend လုပ်တဲ့ဥစ္စာမဖြစ်နိုင်ဘူးပေါ့လေတို့ပြောသလိုတနာပြင်းတဲ့တဲ့ employer ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ရေးထားတော့ကျွန်တော်တို့တွေ့ရတယ်လေအဲ့လိုအမှုရင်ဆိုင်နေတဲ့ကာလအတွင်းမကုနာပဲဒီကံလို့ဆွဆွဲခါနဲ့အိချင်းအမျိုးသားနဲ့အမျိုးသမီးတို့ဆိုတော့အမကံပေးထားတယ်လေ
Okay
အမကံပါလို့ဆိုလို့ရှိရင်အမျိုးသမီးကိုတော့ဆွဆင်းမှုဒေါ်လာ1000အမျိုးသားကိုကျတော့ဆွဆင်းမှုဒေါ်လာ5000နဲ့အမကံနဲ့အပြင်းမှာသူတို့နေနေရတာပေါ့လေ
Okay သူတို့စီရင်ချက်ကတော့ခုလာမဲ့ဖေဗူလာ17ရက်နေ့မှာချမှာပေါ့
Okay
Okay အခုလိုပေါ့နော်မြန်မာအင်အကူတွေဒီကဘောမှာတွားရောက်လောက်ကင်နေနေရမှာဒါကတော့အခုနောက်ဆုံးကြားရတဲ့စိတ်မကောင်းပွေရပါတော့နောက်ထပ်ဓာတ်ရဆိုးတဲ့အကြသည်မီကဖြစ်ရတီကိုရှိခဲ့ပါသေးလားကိုတမောင်။အ
ာရှိတယ်ရှိတယ်ဆိုတာကဟိုလိုလဲဆိုလို့ရှိရင်ဒီဖြစ်တာ2016ကဖြစ်တာပေါ့လေ
။ဟုတ်ကဲ့
။ 2018မှာဆိုလို့ရှိရင်တော်တော်လေးစိတ်မကောင်းကြလေခုနှစ်ခုဖြစ်သွားတယ်။ဘာလဲဆိုလို့ရှိရင်ပထမတစ်ခုက November 29ရက်နေ့လောက်ပါပေါ့လေ။အဲ့ဒီတော့ကလေးမလေးတယောက်ကသူကဒီရောက်တာမှဘာမှမကြသေးဘူးသူအဲ့တော့ရင်းနှီးဆက်လာပဲရှိသေးတယ်အဲ့ဒါသူအဲ့ဒီတိုက်ပေါ်လာပြီးတော့ပြုတ်ကြပြီးတော့ဖေးဆုံးသွားတဲ့အမှုကတခုနော်အဲ့ဒါအဲ့မကြောက်နှစ်နှစ်လောက်ကြာပါပဲသူဖြစ်တာကြာတာပြီ29ရက်ဆိုဒီဇင်ဘာ10ရက်နေ့မှာလဲဒီကလေးမလေးတယောက်အဲ့လိုပဲတိုက်ပေါ်လာပြီးပြုတ်ကြပြီးတော့ဖေးဆုံးသွားတဲ့အမှုလေးနှစ်ခုဖတ်ဖြစ်သေးတယ်ဒါလက်တလောလေးပေါ့လေအမှစိတ်မကောင်းကြလေအဲ့ဒီအမှုနှစ်ခုပေါ့
ဟုတ်ကဲ့အဲ့ဒီကလေးမလေးတွေအကြောင်းနည်းနည်းသိတာကုတင်မင
်းဟုတ်ကဲ့ဒီပရမကလီမာ29ရက်နေ့ကလီမာလေးကသူကပဲအားလဲဆိုလို့ရှိရင်ပေါက်ခေါင်းဘက်ကလေသူ့နာမည်ကစိုးစန္ဒာထောင်းနဲ့
ဟုတ်ကဲ့အသက်က
အသက်ကဒီစိုးစန္ဒာတိုင်းပေါ့လေရေးထားတော့23နှစ်ဒါပေမဲ့ရုပ်ပုံလေးကိုကြည့်ရတော့23နှစ်လို့ဖြစ်ပုံမရအောင်အသက်20လောက်ပဲရှိပုံရတယ်သူကဒီရောက်တာမှာအသက်20ပဲရှိသေးတယ်ပေါက်ခေါင်းစာတီးပေါ့လေ
ယ
ူမလာခင်တော့သူကအထက်ချက်ဆွဲယူလို့ဘာလို့မှလုတ်တယ်လို့တော့ရေးထားတာတွေ့ရတယ်လေ
နောက်တစ်ယောက်က
နောက်တစ်ယောက်ကတော့သူကဒီဟိုမျိုးဝကျုံးပေါ်ပါဟု
တ်ကဲ့
စာပေါင်းပါပေါ့သူ့နာမည်ကတော့ဇင်မင်းထောင်းပေါ်မှာပြည်ရနိုင်စင်ရလေးကိုပေါ့လေကျွန်တော်တက်ဆွားတွေ့ရပါပဲဖြစ်ပြီးတော့ပြန်ကုန်ဟိုအဲ့ပြန်ပယ်သွားပြီးတဲ့အခါမှာသူရဲ့မကျူရောအမအဲ့ဒီကြောင်ကသူအမကြတော့အသက်က20လို့ရေးထားတယ
်အဲ့လိုဆိုရဲကြက်ဒီကလေးမလေးနှစ်ယောက်ဒီတိုက်ပေါ်ကပြုတ်ကြတာအခုတော့ရာဇဝိမှုလားဘာလားဆိုတော့စင်ကာပူရဲ့စုံစမ်းနှုန်းလား
အဲ့လိုဒီမှုတည်ခွင့်ဖြစ်ပြီဆိုလို့ရှိရင်ကြေရလေပြီးတော့အဆောင်ဆုံးဘာလို့လဲဆိုတော့တည်ပြီးဆိုတော့လည်းမြန်မာနိုင်ငံသားမှသိလို့ဆုံးဆက်တော့မြန်မာတန်ယုံတော့အကြောင်းကြားတာပေါ့လေ
ဟုတ်ကဲ့
မြန်မာတန်ယုံကလည်းသိတယ်ပြီးတဲ့အခါကျတော့ကြေရစုံစမ်းစင်မှုတွေလုပ်နေတယ်နှစ်ခုစလုံးကသူကဒီဥစ္စာတကယ်ပဲဟိုအလုပ်လုပ်ရင်းနဲ့ဟိုပြုတ်ကြတာလားဒါမှမဟုတ်လို့ရှိရင်ကိုယ်ကိုတက်သေးတာလားဒါမှမဟုတ်တယောက်ကတက်တာလားဆိုတဲ့ဥစ္စာကိုကြေရစုံစမ်းစစ်ဆေးကိုတည်ပြီးတော့ဆိုဆုတ်ပြပါလိမ့်မယ်ဒီဥစ္စာနည်းနည်းကြာတယ်ခုနပြောတဲ့အမှုတော်ကနည်းနည်းလောက်ကြာတယ်ဒီဥစ္စာလည်းတစ်နှစ်ခွဲနည်းနည်းလောက်ကြာတယ်လေ
အခုလိုမျိုးမျိုးပေါ့နော်ဒီမြန်မာအိမ်အကူလေးတွေစင်ကာပူမှာတွားရောက်ပြီးတော့လောက်ကင်နေနေရမှာနောက်ထပ်ကျမသတင်းတွေမှာတွေ့ရတာကတော့သူတို့တွေကကြီးလက် data တွေမှာပွဲစားတွေရပါတော့ခေါ်လာပြီးတဲ့ခါကျတော့အများအပြားအသက်မပြည့်ကြဘဲနဲ့ passport မှာကြတော့အသက်ကိုမြင့်ပြီးတော့ပေါ့နော်စင်ကာပူကသူတို့အသက်သတ်မှတ်ထားတာရှိမယ်လို့ထင်ပါတယ်ဟဲ့လား
စင်ကာပူကလေပြီးတော့ဒီချိန်မှာလာပြီးအရင်အခုနေရလာလို့မယ်ဆိုလို့ရှိရင်သူကအသက်ကအနည်းဆုံး23နှစ်ရှိရတယ်ပြီးလို့ရှိရင်သူကဒီအခြေခံဒီအောက်ဆိုတော့ဒီဟို PSLE level လောက်ပေါ့လေပမာဏနေဆိုလို့ရှိရင်သူကချစ်တန်းအောင်ပေါ့လေအဲအဲ့လိုအရေးရှိရှိတဲ့လူမှလက်ခံပြီးတော့ဟန်လို့တယ်ပြီးတော့ဘာမှပြမကုနာပြောသိတဲ့အတိုင်းပဲပွဲစားတွေရတယ်ပြီးတော့ဒီတော်ရွာကလေးမလေးတွေကိုသူကခေါ်လာတယ်ခေါ်လာပြီးခါကျတော့သူကတကောင်းစင်းအားလေဥမာတဲ့နဲ့ဆက်လာဝဲရှိတယ်ဆက်ရှင်နေပဲရှိတယ်ကျွန်တော်ဒီမှာဆက်ရှင်နေလောက်ခရီးမလေးကိုကျွန်တော်တွေ့နေရ
Okay
အဲဥစ္စာကိုတကောင်စင်းနဲ့ပတ်ပုံတင်မှာသူကဘယ်လိုပြင်လိုက်လဲတော့မသိဘူးအဲ့ဒါနဲ့ရန်ကုန်ရုံးကိုပတ်စုရုံးကိုရောက်တယ်ပေါ့အဲ့တော့အဲ့မှာပတ်စုရုံးကလည်းနေသူဘယ်လိုဂျမားလုပ်လဲတော့မသိဘူးဒါအဲ့သူတွေကအကုန်လုံးပြောင်းသွားတယ်အဲ့တော့ဘောင်ပြင်းမှာအဲ့ဒီအစားကြောင့်မလို့အသက်ငယ်ငယ်လေးနဲ့ဒီလိုရောက်လာအဲ့တော့ဒီအစိုးရလည်းသိတယ်တန်ကဘူဆိုတာတည့်တဲ့ခါကျတော့နောက်ပိုင်းပေါ်တယ်အခုနှစ်နှစ်လောက်တော့ရှိပြီပေါ့။နည်းနည်းတော့သူကြက်လာဘယ်လိုကြက်လဲဆိုလို့ရှိရင်သူတို့ကလေးမလေးဒီကိုရောက်လာပြီဆိုလို့ရှိရင်သူကဘာလို့လဲဆိုတော့ကျွန်တော်တယောက်ချင်းမှာသူတို့ဒီတည့်ရက်ကိုသူက settling program ခေါ်တာပေါ့။
Okay
သူတို့ဒီမှာတည့်နေပြီးလိုက်တဲ့ဟာတွေကိုသင်တန်းပေးတယ် MOA လေး။အဲ့ဒီအချိန်မှာတက်လို့ရှိရင်သူတို့ကလေပြီးတော့ဝင်စစ်တယ်။ကလေးတွေကြည့်ပြီးတော့ မှာ6678ရုပ်ဆိုနေသိတာလေ2023ကြာတော့သိမှုတွေ6678ဆိုတော့ချက်ချင်းပြန်လွတ်ထားတယ်အဲ့လိုမျိုးအထိလွတ်တယ်အခုနောက်ပိုင်းမှာပေါ့ဒါပေမဲ့လည်းအခုတော့လာတော့လာတော့မယ
်ဆောဟာဗန်ဒီဆက်ပေးထားတဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ်။ခုခါမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ဒေါခင်မျိုးသက်ကပြပြပေးပါလိမ့်မယ်ရှင်။
ငင်းရင်အန်ဒီအချိန်မီးကြောက်နိုင်ခြင်းရှိနေတဲ့မြန်မာနိုင်ငံမှာမြစ်ဆုံဆဲလို့စီမံကိန်းကြီးတွေအဆောက်အုံတွေပေါဝင်သတိထားတဲ့ဓာတ်တွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကပြောပြပေးမှာပ
ါဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားရတာဖြစ်ပါတယ်ဆိုတော့ငလေးလေးမဟုတ်ပါဘူးဒီကျွန်တော်တို့မြစ်ဆုံရဲ့နေရာကတခြားပြည်ရင်းငယ်တွေအမြင်တတ်မှတ်သိရင်ရှိပါတယ်အဲ့နားမှာတော့ဒီသခိုင်းတည့်ရည်နဲ့ဆိုလို့ဒီသခိုင်းတည့်ရည်ခွဲထွက်သွားတဲ့တည့်ရည်ငယ်လေးလည်းအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ဘဲနဲ့မြေတူကလည်းရွေးချောင်းမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံမြေဒါစီစစ်ဖို့လိုတယ်ကျွန်တော်တို့တည်တော့ဆိုလို့ရှိရင်တော့ဒီ17ဥစ္စာမျိုးကြီးကတကယ်တော့လည်းစိတ်ကြီးတော့ကောင်းလာတဲ့ခြေသားမျိုးတော့ပေါ့။အပေနေရာပါဆိုငလင်းရတော့ရှိတယ် technical factor အနေနဲ့တော့သူကထပ်သွင်းစဉ်းစားဆိုလို့ရှိရင်တော့ဒါအရေးတကြီးစဉ်းစားတင်ပါတော့။နောက်ပြီးတော့လူအများအောက်ဘက်မှာပျက်စီးလာနိုင်တယ်ပြစီတိကနိုင်တဲ့အချိန်မျိုးထဲစဉ်ပြီးတော့တက်ချက်တင်နေတော့လေ။များသောအားဖြင့်ဒီတိုင်းလိုရင်လည်းအရှင်လိုပဲလုပ်ပါတယ်။ဒါမှမဟုတ် ground ဒီအောက်ခံမိသားရဲ့တဲ့ရွေ့ကြီးအဲ့ဒါရေရှားပြီးတော့ဆောက်ရှားမှုကြီးရှိရတယ်။တပိုင်းပေါက်ပါတယ်။အဲ့တော့အဲ့ဒါတွေလည်းအများကြီးကျုံ။အဲ့ဒါကိုအခြေခံပြီးတော့လည်းကြောကြဆီကြတာလည်းဖြစ်ပါတယ
်။အခုမြစ်ဆုံဒေတာမှာလည်းဆယ်ဆောက်တာမဟုတ်ဘူးပေါ့နော်။အော်မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြီးနေတဲ့အခါကျတော့ရေရညစ်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်။ဆိုတော့ဒီရန်ကျက်စစ်ထုတ်လို့ရှိရင်ထဲ့သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမှာစေ
ကျွန်တော်တို့ပို့တုံးကြရပါလေကျွန်တော်ကဆယ်ဒီဆောက်လို့ရှိရင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဆောက်တင်နေရတယ်ကျွန်တော်မျက်မြင်အနေနဲ့ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လို့ဆိုတော့ကျွန်တော်တို့လည်းဒီဆယ်ဒီမှာစဉ်းစားမိပါတယ်ဒီချိန်ခါမှာတော့ပို့ပြီးတော့ဆေးဆက်တဲ့ပို့ပြီးတော့ပြည်စုံနဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါတယ်နောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲနဲ့ခုနပြောတဲ့ရှုပ်ရှားမှုရှိနိုင်တဲ့ဆဲရွေတွေကဒီဆဲမလျှောက်ခင်ပေါ့လေးလာပြီးမှဆောက်ဖို့ကောင်းပါနောက်ပြီးဆောက်ပြီးသားဆဲတွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ့လေသူရဲ့ design တို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတိုင်းငလင်းအချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေကိုထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငင်းရင်အန်ရဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအားဖြင့်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအခြေဘက်ကိုတွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိကြအနောက်ဘက်တောင်တန်းကအပိုင်းပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့ရှေ့ဘက်ကဒီဘာမာပလေးလို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းများအပိုင်းပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဘာမာပြည်အလဲပိုင်းပေါ့ဒီစကိုင်းကျက်ရွေးရှိနေတဲ့ဘာမာပြည်အလဲပိုင်းပေါ့သူကနေလဲနေနေပြီးတော့အထဲမှာပြီးတော့စကိုင်းကျက်ရွေးပြီးအနောက်ဘက်ကအိန္ဒိယမြေလူကျက်ကတွန်းတိုက်တဲ့တိုင်ကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်ရသေးတဲ့ဆဲရွေးငယ်လေးတွေကလည်းရှိတယ်သူတို့ကလည်းနည်းနည်းတော့နိုင်တယ်ပြီးတော့ဘိုးရုံမှာဖြစ်စဉ်ရှိတယ်ဘိုးရုံမှာလည်းမြေတက်တဲ့ချက်ချင်းရှိတယ်ဆိုတော့ဘိုးရုံမှာအတွင်းမှာလည်းလုပ်တယ်ဘိုးရုံမှာနောက်ဘက်အဆက်မှာလည်းလုပ်တယ်ဆိုတော့ဒီဒါမြန်မာနိုင်ငံအလဲပိုင်းရဲ့အနေအထားနောက်တစ်ခုကရှေ့ပိုင်းပေါ့လေဒီရှမ်းကုန်းမြေမြင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမြင်းအတွင်းမှာလည်းငလင်းလုံးကနေဆဲရွေးတွေရှိပါတယ်ဥပမာကြောက်ကြမ်းပြည့်ရွေးလို့ဆဲရွေးအကြီးစားကြီးရှိတယ်2017ကတော့တာလီမှာတက်ကူလီနာမှာလုပ်တဲ့ဒီနမ်မာပြည့်ရွေးလို့ဒီပြည့်ရည်နဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ဝါနယ်ဘက်မှာလည်းအလိုပြည့်ရည်အကြီးကြီးတွေရှိတယ်။ကြံပြီးမြောက်ရွှေလီပဲချမ်းလို့ပါလို့ဆိုလို့ရှိတယ်။ပြည့်ရည်အကြီးကြီးတွေရှိပါတယ်။သူတို့ကလည်းသူကတီကြာရန်တရားပေါ့လေသူဖြစ်စင်နေတယ်သူလှုပ်တယ်။ကြံပြီးတော့ချုပ်လိုက်ရင်တော့၃ဘိုင်းပေါ့လေ။နောက်ဖက်တောင်းတဲ့ညာဘိုင်းအလဲဘိုင်းနဲ့ရှေ့ဘက်ဘိုင်းတီကြာစီသူတို့ရဲ့ဒီရန်တရားလေးရှိတယ်သူတို့ကလည်းလှုပ်ပါတယ်။အလှုပ်ဆုံးကတော့နောက်ဖက်ဒီနှစ်ကိုရရှိတဲ့ data ပေါ့မြည်ပြီးပြောရင်တော့ဒီပမာဏ6လောက်ကတော့ဒီနှစ်ကိုဒီလောက်လှုပ်တယ်။မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ကြိမ်လောက်လုပ်တယ်ပမာဏ6လောက်ကဒီရှေ့ဘက်ခြမ်းကြတော့သူက10နှစ်တစ်ကြိမ်လောက်6နှစ်တစ်ကြိမ်လောက်လုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီကအချိန်မီးကြောက်ရောက်နိုင်တော့ဘလို့သတိပေးချင်ပါလဲဘာအချက်တွေသတိထားမလဲဘာလုပ်တင်လဲခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်အဦးမြင့်ကြီးတွေဆောက်တာတွေ တိုးချက်နေရာလေးဆိုတာမျိုးပေါ့နော်အဲ့လိုမျိုးတတိထားမဲ့ check လေးနည်းနည်းပြောပြပေးပ
ါဟုတ်ကဲ့အုပ်ချုပ်မှုပိုင်းလေးဒီ engineer အပိုင်းပေါ့လေဒီအုပ်ချုပ်မှုပိုင်းကတော့ကျွန်တော်တို့ကပေးရည်တည်တာငလေးဒီစားအန်ဒီဒီစားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုပ်ချုပ်မှုပိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည်သူမျိုးလိုအပ်တဲ့ထိန်းချုပ်မှုပေးနိုင်မလို့ပါပဲ engineer ပိုင်းကတော့အဲ့ဒီအများစုကတော့ဒီငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်ဘာလို့လဲစောင့်နေစောင့်တဲ့အခါလဲဒီ engineer အနေနဲ့ခံရအောင်သူ support တွေ design တွေဘာတွေမှလည်းဆက်သွင်းစဉ်းစားတာလည်းရှိတယ်ဆိုတော့ level ထားကိုကျွန်တော်တော့အဆင်ပြေပါရနေပြီးတော့မှ feedback sample ပေးဖို့ပြောပါတယ်အခုကခုနပြောတဲ့အရေးကြီးတဲ့စက်မှုစုံတို့ဥစားမျိုးရှောင်းလို့ဆေးလို့ဆိုတဲ့အရေးကြီးတဲ့အကြောင်းဖြစ်တဲ့အခါကျတော့ဒါသေစိတ်ကစဉ်းစားပြီးတော့မှနေရာနဲ့အောက်ခံနေသားတို့အခြေချလေ့လာပြီးဒီမှာအင်းနေချတာလို့စောက်လို့စောက်စောက်တာလို့ဒိုအပ်တဲ့ပြင်မှုတွေလုပ်ဖို့အဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်ဆောင်ကဘယ်နေရာမှာရောက်နေဆိုတော့ဒါပြင်နေရှင်းရမှပြောင်းနေမှာလေဒါမှတူးချင်းကြတော့ခက်တယ်ပြီးတော့စီဗီဇာအဆောင်ကြီးကြတော့ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများစီဗီဇာအဆောင်ကြီးဖြစ်နေတယ်ဖြစ်နေတဲ့အပြင်အဆောင်ပြန်နေပေါင်းတော့ကြာလက်ခရရတယ်သူတို့ရဲ့ဒီအလေးပိုင်းကြင်းတယ်အဲဒါတွေကိုသိကြအောင်ကိုနေတဲ့အဆောင်ကအရေးသိကြစင်းနေတော့ဒီသာဘူးအရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေလေ့လာပြီးအဆမှာကိုယ်ကဘယ်နေရာရောက်နေလဲဆိုတော့လေ့လာဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အသောအုံတွေကိုကျွန်တော်တို့ကဒီအစ်တစ်ပြန်ဆောက်ဖို့ဆိုတော့တချို့ကသေးပါတယ်စင်စင်နိုင်တဲ့လူတွေကတော့ဒီအချက်အလက်တွေသိရှိပြီးအားနည်းတဲ့ပိုင်းကိုပြင်ဆင်သွားဖို့လိုပါတယ
်အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကကျောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်လားအဓိကကတော့ကျောင်းတွေပေါ့လူအများနေတဲ့ဆေးရုံဒီရေဖြစ်ခဲ့တဲ့ငလင်းကြီးဖြစ်ဟောင်းနေမှာကြည့်လို့လူစင်ဒီအထိတိုင်းအများဆုံးကချောင်းလို့ဖြစ်ပါတယ်ဖုန်ကြီးချောင်းလို့စာတင်ချောင်းလို့ဖြစ်ပါတယ်တောင်ငင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ချောင်းအများကြီးပြတ်ပါတယ်ပုံမှန်လေးလို့1839ငလင်းဆိုလို့ရှိရင်လည်းဖုန်ကြီးချောင်းအများစုကပြည့်စည်ပါတယ်အဲ့တော့လူများနေတဲ့အဆောက်အဦကိုကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တာပေါ့လေအဲ့ဒါအထူးသဖြင့်ကောက်ဝယ်ပေးတယ်ပြစေးုံနဲ့ပြက်လို့မရပါဘူးပြီးရရဲစမ်းလို့ပဲကုညီပေးမဲ့ဌာနနဲ့ပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူတွေကိုလည်းပြက်သွားလို့ရှိတယ်အဲ့ဥစ္စာကြောင့်ကျွန်တော်ကပို့ပြီးဆိုးရတာပါလေဒါတွေကကျွန်တော်ကအင်တန်အရေးကြီးတဲ့ပြက်စီရမယ်ဆိုတော့များနဲ့ဆိုင်တဲ့တော့သုံးကြီးဆိုတာကိုစူဆောင်ထားတဲ့စနစ်တွေအင်တန်အရေးကြီးတဲ့အတွက်သူတို့ဦးစားပေးတယ
်ဦးတန်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်
ထခင်မျိုးသက်တင်ဆက်ပေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်နေတဲ့ရုပ်မြင်သံကြားစီစဉ်တွေကိုတော့ညနေ9:00တိုင်းမှာကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ဒီနေ့အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်အချင်းချက်ကိုကိုကျော်လင်းကကြီးညာပေးပါလိမ့်မယ
်။တာလပ်ပစ်မဆိုင်ဒုံးကျည်တွေပိတ်ပင်တားဆီးနေပတ်သက်ပြီးတော့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်ကြားချုပ်ဆိုခဲ့တဲ့ INF စာချုပ်ကနေပြီးတော့အမေရိကန်ပြောင်းစုနှုတ်ထွက်တော့မယ်လို့သမ္မတထရန့်ကပြောလိုက်ပါတယ်ဒီသဘောတူချက်ကိုရုရှားကလိုလိုလားလားချိုးဖောက်နေတယ်လို့ဆွဆွဲလိုက်ပြီးတော့ INF စာချုပ်ဆယ်နှစ်တန်းရှိပြီဖြစ်တဲ့အကနေပြီးတော့အဲ့ဒီကနေနှုတ်ထွက်မယ်ကြောင်းတောက်ချနေမှာကြီးညာချက်မှာဖော်ပြထားတာပါဒါပေမဲ့လည်းပြန်လည်ညှိနှိုင်းမယ်အလားအလာတွေအတွက်လမ်းဖွင့်ပေးရတယ်လို့လည်းသမ္မတထရန့်ကသတင်းတော်တွေကိုပြောပါတယ်ဗင်နီဇွဲလားနိုင်ငံကအတိုက်ခံကောင်းဆောင်ဟွမ်ဂူအေဒိုကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအားလုံးကအတိမတ်ပြုဖို့နဲ့လွတ်လပ်ရေးပြန်မှာဝိုင်းမြို့ရက်တီကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကနေတုန်းကပြောလိုက်ပါလေ။ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လူ့အချက်ဥပဒေပေါက်ဖျက်မှုနဲ့ထောင်ဒဏ်ခုနှစ်စီစီရင်ချက်ချထားတဲ့ပုံမှာတရားလွတ်တော်ချုပ်မှာနေတုန်းကပဲအယူခံတင်သွင်းမှုလုပ်ပါတယ်။ဒီစီရင်ချက်ပေါ်မှာအယူခံကိုနိုင်ရန်ကုန်တိုင်းတရားလွတ်တော်ကအခုလဇန်းပိုင်းမှာပယ်ချခဲ့တဲ့အတွက်အခုနောက်ဆုံးနေပြည်တော်ကပြည်ထောင်စုတရားရုံးချုပ်မှာအကျိုးဆောင်ရှိနေတဲ့ကအယူခံထပ်ပြီးတော့တင်သွင်းခဲ့တာပါ။အောက်တရားရုံးရဲ့မှောင်ရင်းတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတော့တရားမျှတမှုရှိနေတဲ့တင်းနောက်တွေကိုပြန်လွှတ်ပေးမယ်လို့မျှော်လင့်ကြောင်းလဲ Reuters သတင်းဌာနကအနေနဲ့ကညင်ညာချက်ထုတ်ပြန်ပါလေ။တရုတ်ဒုတိယဝန်ကြီးချုပ်လျူဟီနဲ့အခုသတင်းမဆော်ပိုင်းကတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆက်ဆံဆွေးနွေးမှုတွေမှာအရေးပါတဲ့ထူးထောင်မှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတုန်းကပြောပါတယ်တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးဆိုင်ရာတိမမှုတွေအဆုံးသတ်ရေးမှာတစ်ခါမှမကြုံမှုတဲ့အကြီးမားဆုံးသဘောတူညီယူရလိမ့်မယ်လို့လည်းသမ္မတထံကပြောပါတယ
်သတင်းကြီးချုပ်ကိုကိုကျော်အောင်လည်းကကြေညာပေးခဲ့တာပါဒီညတဲ့စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ gaming parlor ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်ကျွန်မတို့ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်ကိုညနေ6:00ခွဲကနေ9:00အထိ လိုင်းဒိုမီတာ 16.25 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။တော်တာရှင်ပေါအမင်းပျော်ရွှင်တဲ့နေ့တစ်နေ့ဖြတ်သန်းနိုင်ကြပါစေရှင
This program has come to you from the Voice of America, Washington.